American ပြည်အောင်စုကကမ္ဘာတစ်ဝှမ်းမှာရှိတဲ့တန်ယုံနဲ့ကောင်စစ်ဝင်ယုံ20ကျော်ကိုတနင်္ဂနွေနေ့ကပိတ်ပစ်လိုက်ပြီးတော့ American နိုင်ငံသားတွေကိုဒီကမ္ဘာလုံးအတွက်ခရီးသွားလာမှုသတိပေးချက်ထုတ်ပြန်ထားပါတယ်။ Al-Qaeda အကြမ်းဖက်တိုက်ခိုက်မှုအနေနဲ့စိုးရိမ်နေရတယ်လို့သတိပေးထားတာပါ။အထူးသဖြင့်အရှေ့လေပိုင်းဒေသနဲ့မြောက်အာဖရိကမှာအကြမ်းဖက်တိုက်ခိုက်မှုတွေရှိနိုင်တယ်လို့ပြောပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ကြနေကပဲသတိပေးချက်ထုတ်ပြန်သွားပါတယ်။အခုကစပြီးတော့အော်ဂိုလာကုန်းထိအယ်ကာအီဒါနဲ့သူနဲ့ဆက်ဆက်နေတဲ့အဖွဲ့တွေအချိန်မရွေးတိုက်ခိုက်မှုတွေလုပ်နိုင်တယ်။အဲ့ဒီတိုက်ခိုက်မှုတွေကိုအာရဗျကျွန်းဆွယ်ဒေသကလှုပ်ဆောင်တာဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။စနေနေ့မှာလဲနိုင်ငံတကာရဲတပ်ဖွဲ့ Interpol ကဒီကမ္ဘာလုံးဆိုင်ရာလုံခြုံရေးသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အီရတ်၊လစ်ဗျာ၊ပါကစ္စတန်နဲ့နောက်ထပ်တခြား6နိုင်ငံတို့မှာတလောကပဲအကျဉ်းထောင်ဖောက်မှုတွေဖြစ်ပွားလို့ Interpol ကသတိပေးချက်ထုတ်တာဖြစ်ပါတယ်။အကြမ်းဖက်သမားနဲ့တခြားရာဇဝတ်သား၊ရာပေါင်းများစွာလွတ်ထွက်သွားစေတဲ့အကျဉ်းထောင်ပေါက်ထွက်မှုတော်တော်များများမှာ Al-Qaeda ပါဝင်ပတ်သက်နေတယ်လို့ယူဆကြောင်း Interpol ကပြောပါတယ်။အဲ့ဒီထောင်ဖောက်မှုတွေမှာချိတ်ဆက်ပြီးတော့လှုပ်ဆောင်တာလားဆိုတာသိရဖို့ Interpol ရဲ့အဖွဲ့ဝင်နိုင်ငံ190အနေနဲ့ကူညီသုံးသပ်ပေးဖို့ Interpol ကတောင်းဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပိတ်ပစ်လိုက်တဲ့ American တန်ယုံနဲ့ကောင်စစ်ဝင်ယုံ20ကျော်ဟာ Iraq, Libya နဲ့ Yemen နိုင်ငံတွေအပါအဝင်မွတ်စလင်ကမ္ဘာမှာအများစုဖြစ်ပါတယ်။ Britain နဲ့ Germany နိုင်ငံတို့ကလည်းလုံခြုံရေးအတွက်စိုးရိမ်စရာရှိလို့တနင်္ဂနွေနေ့နဲ့တနင်္လာနေ့မှာ Yemen နိုင်ငံကသူတို့ရဲ့တန်ယုံတွေကိုပိတ်မယ်လို့နောက်ပိုင်းမှာကြေညာသွားပါရှင့်။